အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကသူ့ရဲ့အာဖရိကသုံးနိုင်ငံခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်လိုက်ပါပြီ။ဘလင်ကန်ဟာတောင်အာဖရိကကိုသူရဲ့ရောက်ချင်းမှပဲအသားရောင်ခွဲခြားမှုဆန့်ကျင်ရေးအတွက်1986ခုနှစ်ဆန္ဒပြပွဲမှာတည်ဆုံခဲ့ရတဲ့ကျောင်းသားတွေအတွက်တည်ဆောက်ထားတဲ့ဆိုဝီတိုမြို့ကဗိမာန်တစ်ခုကိုပထမဦးဆုံးတွားရောက်ဂါရဝပြုခဲ့ပါတယ်။ဘလင်ကန်ရဲ့ဒီခီးစဉ်ဟာယူကရိန်းအရေးနဲ့ပတ်သက်ပြီးအနောက်အင်အားစုနဲ့ရုရှားနိုင်ငံကြားပြိုင်ဆိုင်မှုမှာအာဖရိကနိုင်ငံတွေကအနောက်အုပ်စုဘက်ပါလာစေရေးတွားရောက်စည်းရုံးတဲ့ခီးစဉ်ဖြစ်ပုံရတယ်လို့သုံးသပ်ကြပါတယ်။ဘလင်ကန်ရဲ့ဒီခီးစဉ်မတိုင်ခင်မှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ရောပြင်သစ်သမ္မတမက်ခရွန်ပါအာဖရိကကိုတွားရောက်ခဲ့ကြတာပါ။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတောင်အာဖရိကနိုင်ငံအပါအဝင်အာဖရိကနိုင်ငံအများစုဟာရုရှားကိုလူသိရှင်ကြားဝေဖန်တာမျိုးမလုပ်သလိုကြားနေရပ်တည်ခဲ့ကြပါတယ်။ဒါပေမဲ့ယူကရိန်းစစ်ကြောင့်စာနာရိတ်ခါအကြက်တဲကြုံနေရတဲ့ဒေသတွေထဲမှာအာဖရိကလည်းပါဝင်ပါတယ်။ဆာဟာရာတောင်ပိုင်းအာဖရိကနိုင်ငံတွေနဲ့ပတ်သက်တဲ့အမေရိကန်ရဲ့မဟာဗျူဟာမူဝါဒတွေကိုဝန်ကြီးဘလင်ကန်ကပရီတိုရီယာတက္ကသိုလ်မှာတနင်္လာနေ့ဟောပြောမှာဖြစ်ပါတယ်။ဘလင်ကန်ဟာတောင်အာဖရိကနိုင်ငံကနေကွန်ဂိုနဲ့ရဝန္ဒာနိုင်ငံတွေကိုဆက်ပြီးခီးဆက်မှာဖြစ်ပါတယ်ဗျာ။